မေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တလစင်နေရာမှာ CIA ညင်ကြေးမှုမိုက်ပွန်ပီယိုနဲ့အစားထိုးဖို့ဆုံးဖြတ်ခဲ့တဲ့သမ္မတတော်နဲ့ထရမ့်ကသူနဲ့တလစင်တို့အကြားမှာနိုင်ငံရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးတော့သဘောမတူတာတွေရှိတယ်လို့ပြောခဲ့ပါတယ်။ဝန်ကြီးတလစင်ထမ်းဆောင်ခဲ့တဲ့တာဝန်တွေအတွက်အတိမတ်ပြုတန်ဖိုးထားတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။မလကုံတဲ့အထိနိုင်ငံရဲ့ဝန်ကြီးတာဝန်ကိုယူသွားမဲ့ရက်စ်တလစင်ဟာကမ္ဘာရေးရာကိစ္စတွေမှာမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးကြီးတယ်လို့အင်္ဂါနေ့တုန်းကသတင်းစာရှင်းလင်းမှုမှာတွက်ဆိုသွားခဲ့ပါတယ်။ဒီအကြောင်းပြဆိုမှုမတ်ဆူမြတ်မုံကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကိုယာရုကနေဖယ်ရှားပြီးသူ့နေရာမှာ CIA ထောက်ခံရေးအခြေအကဲ Mike Pompeo နဲ့အစားထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်ကနေအင်္ဂါနေ့အစောပိုင်းမှာကြေညာလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာသာမကကမ္ဘာစံတမအတိုင်းအဝိုင်းကြားမှာပါအံ့အားတင်နေကြပါတယ်။ထရမ့်အစိုးရနိုင်ငံသားရဲ့မူဝါဒမှာအဓိကကျတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီမှုကိစ္စမြောက်ကိုရီးယားပေါ်ချဉ်းကပ်တဲ့ပုံစံစရော်ရည်နဲ့ပတ်သက်လို့သူနဲ့မစ္စတာတီလစန်ကြားမှာသဘောထားမတူတဲ့အတွက်အခုလိုယာရုကနေဖယ်ရှားရတာလို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။မစ္စတာတီလစန်နိုင်ငံသားရဲ့တာဝန်ထမ်းဆောင်ခဲ့တဲ့အပေါ်အသိအမှတ်ပြုရဲလို့လည်းသမ္မတကအခုလိုဆိုပါတယ
်။ As far as Rex Tillerson is concerned, I very much appreciate his commitment and his service.
Rex Tillerson နဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်အလုပ်ပေါ်မှာစိတ်ကိုနှိမ့်ယုတ်ပြီးတော့အလေးနဲ့ထားတဲ့အတွက်ရောသူထမ်းဆောင်ခဲ့တဲ့တာဝန်အတွက်ပါအများကြီးအတိမတ်ပြုတန်ဖိုးထားပါလေသူဟာလူကောင်းတစ်ယောက်ပါဒီအလုပ်ကနေပြီးတော့သူငားဖို့ကိစ္စကျွန်တော်နဲ့သူဆွေးနွေးခဲ့ကြတာကြားပါပြီကျွန်တော်တို့ကြားမှာလည်းအတော်လေးဆင်ပြေပါတယ်ဒါပေမဲ့တချို့ကိစ္စတွေမှာသဘောထားကွဲလွဲတာတော့ရှိပါတယ
် Mr. Tillerson ဟာအာဖရိကတိုက်နိုင်ငံတွေစီတည်နေပတ်ကြရှီးထွက်နေတာဖြစ်ပြီးဝါရှင်တန်ကနေပြန်ခေါ်တဲ့အတွက်ခီးစဉ်မပြီးဆုံးခင်အင်္ဂါနေ့မှာပြန်ရောက်လာတာပါ။တာဝန်ကနေအနာပေးခံရတဲ့အကြောင်းသူဘလို့သိရတယ်ဆိုတာကိုဝင်ကြီးတယ်လက်ဆန်ကနိုင်ငံသားရေးဌာနမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်။ I received a call today from the President of the United States at a little after noon time from Air Force 1.
ဒီကနေ့နေ့လယ်7:00နာရီကျော်လေးမှာ Air Force 1လေယာဉ်ပေါ်ကနေအမေရိကန်တမရကကျွန်တော်စီကိုဖုန်းဆက်ပြီးတော့ပြောပါတယ်။ရှိလာမဲ့ရက်ဒီမှာအခြေအနေရှင်းရှင်းလင်းလင်းဖြစ်ဖို့အတွက်အင်ဂျီရောအရာရှိချုပ်ကယ်လီနဲ့လည်းကျွန်တော်စကားပြောပြပါပြီ။နိုင်ငံမှာမူဝါဒပိုင်းနဲ့အမျိုးသားလူမျိုးရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရချိန်မှာစနစ်တကျနဲ့ညင်တာတဲ့အကြောင်းလေးဖြစ်ဖို့ကအရေးကြီးဆုံးဖြစ်ပါလေ
။နိုင်ငံသားရေးဝန်ကြီးတာဝန်ကို Mr. Tillerson မတ်လ31ရက်နေ့အထိထမ်းဆောင်သွားမှာဖြစ်ပြီးဝန်ကြီးအသစ် Mike Pompeo နဲ့တာဝန်အပြောင်းအလဲအခုအထက်မရှိအောင်ဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ Exxon Mobil ရဲ့ CEO Rex Tillerson နိုင်ငံသားရေးဝန်ကြီးတာဝန်ကို2018ခုနှစ်ဖေဖော်ဝါရီလမှစတင်ယူခဲ့ခြင်းကနိုင်ငံသားရေးနဲ့ပတ်သက်တဲ့အတွေ့အကြုံရှိသူမဟုတ်ပါဘူး။ဒါပေမဲ့ဆီးရီးယားအရေး IS စစ်သွေးကြွားကိုချေမှုန်းနိုင်ရေးမြောက်ကိုရီးယားအရေးတို့လိုအရေးကြီးတဲ့ကမ္ဘာရေးရာကိစ္စတွေကိုအလေးထားကန်တွယ်ခဲ့တယ်လို့လေလာသူတွေကပြောပါတယ်။နိုင်ငံသားရေးဝန်ကြီးတာဝန်ကနေအနားယူရမယ့် Mr. Tillerson ကကမ္ဘာအနှံ့အမေရိကန်တန်ယုံမှအလုပ်လုပ်နေကြတဲ့နိုင်ငံသားရေးဌာနဝန်ထမ်းတွေစစ်မှုထမ်းတွေကိုလည်းကျေးဇူးတင်အသိအမှတ်ပြုကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရစေ။ကမ္ဘာရေးရာကိစ္စတွေအောင်မြင်စေဖို့အတွက်မဟာမိတ်နိုင်ငံတွေ၊မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းကအရေးကြီးတယ်ဆိုတာကိုလည်းသူကအလေးထားပြောကြားသွားခဲ့ပါရစေ
။ First working with allies, we exceeded the expectations of almost everyone with the DPRK maximum pressure campaign.
မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ပြင်းထန်ဆုံးဖိအားပေးဆောင်ရွက်မှုကအများမျှော်လင့်ထားတာတဲ့ကိုကြော်လွန်ပြီးတော့အောင်မြင်ခဲ့ပါတယ်။အဲ့ဒီဒေသကိုနိုင်ငံသားရေးဝန်ကြီးအနေနဲ့ကျွန်တော်ပထမဦးဆုံးတွေ့ရောက်ခဲ့တုန်းကမဟာဗျူဟာအရစိတ်ရှည်တီးခံခဲ့တဲ့ခေတ်ဖုံသွားပြီးအရေးယူဒဏ်ခတ်တဲ့အတိုင်းအတာတွေမှာထိရောက်မှုရှိအောင်မှာတိတိကျကျတိုးမြှင့်သွားမယ်လို့ကျွန်တော်ကြေညာပြီးဆောင်ရွက်ခဲ့တာပါ။ဒေါ်လာတော်မှရှိတဲ့မိတ်ဆွေနိုင်ငံတွေမဟာမိတ်နိုင်ငံတွေပါအမေရိကန်နဲ့အတူလက်တွဲလာအောင်ကျွန်တော်တို့နိုင်ငံသားရေးဌာနကဆောင်ရွက်ခဲ့တာမှာအမေရိကန်တိုင်ယုံနဲ့ကဒီကိစ္စကိုအမြင့်ဆုံးအဆင့်မှာထားပြီးတော့စီရင်ခဲ့ပါတယ်။တစ်နှစ်ပတ်လုံးကျွန်တော်ရဲ့တွေ့ဆုံဆွေးနွေးမှုတွေမှာဒီကိစ္စကိုထည့်သွင်းဆွေးနွေးခဲ့ပါတယ်
။အာရှနိုင်ငံတော်တော်များများကိုတွားရောက်ခဲ့တဲ့ဝန်ကြီးတယ်လစင်ဟာမြန်မာနိုင်ငံကိုလည်းတွားရောက်ခဲ့ပါတယ
်။ I'm here today and thank you all to reaffirm our commitment to a successful democratic transition in Myanmar.
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ထွန်းခိုင်မာလာစေရေးအတွက်အစင်အဆက်အားပေးကူညီခဲ့တဲ့အမေရိကန်အနေနဲ့ဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်ဆိုတာကိုသူမြေပြည်တော်ကို2018ခုနှစ်နိုဝင်ဘာလကလာစင်မှာထပ်ပြီးတော့အာမခံသွားခဲ့ပါတယ်။ဒါအပြင်အဲ့ဒီအချိန်တုန်းကနိုင်ငံတကာရဲ့အာရုံစိုက်စရာဖြစ်နေတဲ့ရခိုင်ပြည်နယ်တွေကနေရိုဟင်ဂျာတိမ်းညက်ချီထွက်ပြေးနေတဲ့ကိစ္စနဲ့ပတ်သက်လို့လည်းအမေရိကန်အစိုးရကစိုးရိမ်ကြောင်းပြောသွားပါတယ်။မြန်မာနိုင်ငံကနေဝါရှင်တန်ကိုပြန်ရောက်ပြီးနောက်မှာလည်းရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့ပြုပူဆောင်ရွက်မှုဟာ လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရရောက်တယ်လို့ Mr. Tillerson ကအကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်14လကြာတာဝန်ထမ်းခဲ့တဲ့ Mr. Tillerson ကတာဝန်ပြီးဆုံးသွားတဲ့နောက်မှာသူ့အနေနဲ့အမေရိကန်ဖြစ်ရတာဂုဏ်ယူတဲ့နိုင်ငံသားတယောက်ဘဝနဲ့ပဲဆက်နေသွားတော့မယ်လို့ပြောပါတယ်။နိုင်ငံအတွက်တာဝန်ထမ်းဆောင်နိုင်တဲ့အခွင့်အလမ်းရတဲ့အတွက်လည်းဂုဏ်ယူတယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာ Rex Tillerson ကပြောကြားသွားခဲ့ပါတယ်ရှင်။